ခုလက်ရှိပေါ့အကိုတို့အမျိုးသားကော်မတီအနေနဲ့လေအ ਨੇ ဆုံးအခန့်ချင်းဝင်နှုံထားအစ်တစ်ခုရရှိအောင်ဘယ်လိုတွေဆောင်ရွက်နေတာရှိလဲရှင
်အမျိုးသားကော်မတီအနေနဲ့ဒုတိယအကြိမ်အစည်းအဝေးကို2019ခုနှစ်လပိုင်းခုနှစ်ရက်နေ့မှာကျွန်တော်တို့အမျိုးသားကော်မတီအစည်းအဝေးခုကျင်းပါတယ်ကျင်းပပြီးတဲ့အချိန်မှာဒီတက်ခါတိုင်းနေတာဒီနယ်တွေမှာစစ်တမ်းခေါက်ယူဖို့ဆိုပြီးတော့အမျိုးသားကော်မတီကနေပြီးတော့အစည်းအဝေးဆုံးဖြတ်ချက်မှာဆက်မှတ်ပေးလိုက်လက်ရှိအလို့ဆက်မှတ်ပေးလိုက်တဲ့နောက်ပိုင်းမှာတက်ခါတိုင်းနေတာဒီနယ်အစိုးရအားရဲ့အခကျင်းဝေးကော်မတီတွေကလက်ရှိဒီစစ်တမ်းခေါက်ယူဖို့အချက်တွေကိုသူတို့အစည်းအဝေးခေါ်ယူကျင်းပခြင်းလို့လုပ်ရှင်လို့ဒီမှာလည်းပြုဆောင်ဆွေးနွေးခြင်းတွေကိုတော့တက်ခါတိုင်းနေတာဒီနယ်တွေမှာလုပ်ဆောင်နေတာကိုတော့သိရပါတယ်နောက်ချက်ကစစ်တမ်းခေါက်ယူပြီးသွားရင်စက်တင်ဘာလနောက်ဆုံးထားပြီးတော့မြေသားကော်မတီကိုပြန်တင်ပေးရမယ်လို့ကမြေသားကော်မတီကနေပြောအစည်းအဝေးဆုံးဖြတ်ချက်ရသူတို့ကိုပြောပြထားတာရှိတယ်
ဩဂတ်စ်လ13ရက်နေ့ကဆိုရင်ဒီအလုပ်သမားတွေကတနေ့ကိုအနည်းဆုံးလောက်9600သတ်မှတ်ပေးဖို့ဆိုပြီးတော့တောင်းဆိုခဲ့ကြတယ်ဒီလှိုင်းသားရမှာတောင်းဆိုခဲ့ကြတယ်ပေါ့ဆိုတော့သူတို့ဒီတောင်းဆိုတဲ့နှုံထားပုံမှာအကိုကဒီကော်မတီဝင်တယောက်အနေနဲ့ဆိုရင်ဘယ်လိုမျိုးသဘောထားရှိလဲရှင
်နှုံထားပုံမှာသဘောထားရှိခြင်းမရှိခြင်းကတော့တောင်းဆိုရင်မဟုတ်ဘူးကအလုပ်သမားတွေကသခင်သတ်မှတ်ထားတဲ့3600နှုံးဟာဆက်ရောက်လာတဲ့ကုန်စည်နှုံးများနဲ့စာဝိမေးမပြေလည်မှုကြောင့်ဒီမှာတော့ဘူးဘလောက်တဲ့အတွက်ဒီလောက်ပေးပါဆိုတာကိုသူတို့ကတောင်းဆိုတာဖြစ်တယ်တောင်းဆိုတာဖြစ်တဲ့အတွက်သူတို့တောင်းဆိုတာကိုလဲတယ်များတယ်ကျွန်တော်တို့ကတော့တော်ထားလို့မရဘူးဒါခဏကြီးတော့ခါတာသူတို့ဆေးရအထံကိုဒီမြေလောက်ကော်မတီအနေနဲ့ရှားဖို့အတွက်ကိုသူတို့ကအတန်ဖွင့်ပေးတာဖြစ်တာအဲ့တော့အဲ့ဒီတောင်းပါမူတည်ပြီးကျွန်တော်တို့ကလည်းစမ်းသပ်တုံးသက်ပေးရမယ်အားရတာဒါမြေလောက်ကော်မတီရဲ့အတိုင်းဖြစ်တယ်လေ
အစစအကိုပြောတဲ့စစ်တမ်းကောက်တယ်ဆိုတာကအလုသမားတယောက်ရဲ့တနေ့ဝင်ငွေထွက်ငွေဆိုတာကိုကောက်တာမျိုးလားဒါမှမဟုတ်စစ်တမ်းကောက်တာဘယ်လိုအရာမျိုးတွေကိုကောက်ယူတာမျိုးလဲရှင်
စစ်တမ်းကောက်တယ်ဆိုတော့တနည်းကိုဝင်ငွေဘယ်လောက်ရှိလဲထုတ်ငွေဘယ်လောက်ရှိလဲဆိုရင်းထက်တနည်းကိုအနည်းဆုံးဘယ်လောက်ကုန်ကြတယ်လဲ
ဟုတ်ကဲ့ဟုတ်
ဒီတူကိုဒါမှမဟုတ်မိသားစုလိုက်တစ်လမှာအိမ်တော်စုလိုက်တစ်လလုံးကဘယ်လောက်ကုန်ကြတယ်လဲအဲကုန်ကြမှုကဥပမာပေါ့နော်ဟိုတစ်ရက်ကို9000ဖြစ်နေတယ်ရတဲ့အခါ3600ဖြစ်နေတယ်ဝင်ငွေနဲ့ထုတ်ငွေမမြောက်ဘူးဆိုတာပြတ်ပြီးဖြစ်ပေါ်နေပြီဒါဆိုလို့ရှိရင်ကျွန်တော်တို့ကဒီအလုပ်သမားတွေတောင်းဆိုနေတဲ့ဆက်ဆံရာဒီတောင်းဆိုနေတဲ့ဒီနှုန်းတွေကိုတိုးမြင့်တိုးတင့်နဲ့တိုးတင့်ဆိုတာကိုစူးစမ်းပြီးစဉ်းစားမယ်ကောက်ရောက်လာမယ်နောက်တစ်ခါကကျွန်တော်တို့မလောက်မမှုတစ်ချက်ကိုပဲကြည့်ပြီးတော့ပုံစံတော့ကြည့်နေမှုတစ်ချက်ပေါ်ကြည့်ရဲဆိုတင်ပေးမှလားဆိုတာနဲ့တိုင်းပြည်ရဲ့ထုတ်ကုန်နေရာကတုံးမြင့်တော့ထုတ်လို့လာနိုင်ပြီလားဆိုတာလည်းကျွန်တော်ပြောချင်ကြရပါမယ်။ဒီလိုရှိရင်နိုင်ငံတော်ကြီးလူ့လုံခြုံရေးမှုတွေရောမြန်မာပြည်ကိုဘယ်လောက်ဆက်ဆောင်ဝင်ရောက်ပြီလဲ။နိုင်ငံကလည်းဒီပတ်ကိုထုတ်တဲ့ဒီပတ်ပုံကုန်နေရာရောဘယ်လောက်ဒီရောက်လာပြီလဲပေါ့
။ဟုတ်ကဲ
့။ဒါလို့လည်းကျွန်တော်တို့ကပြန်တုံးတတ်ရမှာပြီ။အဲ့တော့ဒီလိုတော့လည်းဒီလိုလိုချင်တဲ့အကြောင်းပေးတယ်ကျွန်တော်တို့ကလည်းမြေသားကော်မတီတွေနဲ့အခက်အခါကတုံးတက်ပြီးတော့ဒီတုံးမြင့်လာတဲ့ကုန်စည်နှုန်းတွေနဲ့နောက်ကျန်းကျင်လာတဲ့လုပ်သားများရဲ့လေခါတော့မူတည်ပြီးတော့ဒေနှုန်းတစ်ခုကတော့မဖြစ်မနေတုံးမြင့်ပေးရမှာတော့အမှန်ပဲ။ဒါပေမဲ့တောင်းဆိုတဲ့ဒေနှုန်းဖြစ်မလား။တောင်းဆိုတဲ့ဒေနှုန်းကိုကျော်သွားမလား။အားမို့သူ့ထက်နည်းမလား။အဲ့ဒါကိုတော့ကျွန်တော်တို့ပြောလို့မရဘူး
။ဆိုတော့ဒီကောက်ယူထားတဲ့စစ်တမ်းတွေအကိုတို့လက်ထက်ကိုရောက်လာပြီဆိုလို့ရှိရင်အကိုတို့အနေနဲ့ဘာတွေဆက်လုပ်သွားဖို့ရှိအောင်မလဲရှင်။
ဟုတ်ကဲ့အားရတော့ကောက်ပေးလို့အားရကိုပို့ပေးရမယ်အားရပို့ပေးပြီးသားရကျွန်တော်တို့ကဆက်နလာတိုင်းမှာမြေသားကော်မတီစီရင်ရှိမယ
်ဟုတ်
မြေသားကော်မတီကဒါတွေကိုပုံပုံသုံးသပ်ပြီးတော့ဇန်နဝါရီတုန်းကဖေဖော်ဝါရီမှာအရှင်လေးဖြစ်တဲ့အစိုးပြုဆောင်တာတရက်ကိုကျင်းပနိုင်ဖို့အတွက်ကြိုးစားအောင်အဲ့တော့အရှင်လေးကိုကျင်းပပြီးရင်တော့ရပေါင်း60အတွင်းမှာအတီးပြုဆောင်တာတရက်ကိုကျင်းပပေးရ
ဟုတ်ကဲ့ပါခုလိုဖိချပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့